ซีเรียနိုင်ငံမှာအစိုးရတပ်ဖွဲ့ကအတိုက်ခံလေးပေါ်အကြမ်းဖက်ဖြိုခွဲနေမှုတွေကိုရပ်တန့်ပေးဖို့ကုလသမဂ္ဂအထူးအတွေ့အမှုချုပ်မစ္စတာဘန်ကီမွန်ကဆီးရီးယားသမ္မတဘာရှောအယ်အာဆတ်ကိုတောင်းဆိုလိုက်ပါတယ်။လက်ဗနွန်နိုင်ငံဘေးရုတ်မြို့မှာကျင်းပနေတဲ့ဒီမိုကရေစီညီလာခံမှာတနင်္ဂနွေနေ့ကမင်ကွန်းပြောကြားရေးနဲ့မစ္စတာဘန်ကီမွန်ကအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အာနာရှင်တယောက်ထဲကနေလေဝကြီးအုပ်ပြီးတော့အုပ်ချုပ်နေတဲ့အုပ်ချုပ်ရေးကိုလူလူကလက်မခံနိုင်ရတော့ဘူးဆိုတော့မကြခင်ကအာရနိုင်ငံတွေမှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေကတက်တည်ပြနေတယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါတယ်။စီးရီးယားအစိုးရအနေနဲ့အတိုက်ခံတဲ့ဖြစ်ပွားနေတဲ့နိုင်ငံရေးအထူးကယုံဖြိုခွဲမှုတွေကိုရပ်ဆိုင်းမှုတောင်းဆိုထားတာကိုလိုက်နာမှုရှိမရှိနဲ့ပတ်သက်ပြီးတော့စီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အကဲခတ်သူတွေထံကနောက်ဆုံးရရှိထားတဲ့အစီရင်ခံစာအပေါ်ပြန်ပြီးတော့တုံ့တက်ဖို့အာရအဖွဲ့ချုပ်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာနောက်လာမဲ့တနင်္ဂနွေနေ့မှာတွဲဆုံဆွေးနွေးကြမှာဖြစ်ပါတယ်ဒီဇင်ဘာလ26ရက်နေ့လေးကစီးရီးယားနိုင်ငံကိုဆေလွတ်ထားတဲ့အာရပ်အဖွဲ့ချုပ်ရဲ့အကဲခတ်လေးလာသူတွေရဲ့တာဝန်ဟာကြာသာပတေးနေ့မှာပြီးဆုံးတော့မှာပါစီးရီးယားသမ္မတဘာရှောအယ်အာဆတ်ဟာလာရောက်လေးလာအကဲခတ်သူတွေကိုလိန်လေလှည့်ပြားနေပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းအတိုက်ခံတွေကိုတပ်ဖြတ်မှုတွေတိုးလှုပ်လာတယ်လို့စီးရီးယားအလူခွင့်ရေးအဖွဲ့တွေကပြောပါတယ်လေလာသူတွေရဲ့နောက်ဆုံးအစီရင်ခံစာကိုအာရပ်အဖွဲ့ချုပ်ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးကော်မတီကနိုင်ငံခြားရေးဝန်ကြီးတွေမတွေ့ဆုံခင်တရက်လိုစနေနေ့မှာဆွေးနွေးကြမှာဖြစ်ကြောင်းလည်းအဖွဲ့ချုပ်ကပြောပါရယ်ကာတာနိုင်ငံဟာအာရပ်နိုင်ငံတွေထဲမှာစီးရီးယားနိုင်ငံပေါ်ထိရောက်တဲ့အရေးယူမှုတွေပြုလုပ်ဖို့တောင်းဆိုတဲ့ထိပ်တန်းနိုင်ငံတစ်နိုင်ငံဖြစ်ပါရယ်ကာတာနိုင်ငံရဲ့ဆော်ဝါရှိတ်အာမက်ဘင်ခလီဖာအယ်တန်နီဟာစီးရီးယားနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်သွားအောင်အာရပ်အဖွဲ့ချုပ်ကတပ်တွေစီးရီးယားကိုဆေလွတ်တင်ကြောင်းတနင်္ဂနွေနေ့က CBS ရုပ်သံနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါရယ်သူဟာဒီလိုအဆိုပြုချက်မျိုးတောင်းဆိုတဲ့ပထမဦးဆုံးအာရပ်ခေါင်းဆောင်လည်းဖြစ်ပါရယ်ခင်ဗျာ